ရှမ်းပြည်နယ်နဲ့ကယားပြည်နယ်တွေမှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလင်းငယ်တွေပါဝင်အရသာ22ယောက်သေဆုံးခဲ့တဲ့အပေါ်မှာရှမ်းလူငယ်အဖွဲ့တွေကပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချလိုက်ပါတယ်။ရှမ်းကျောင်းသူကျောင်းသားလယ်သမားကျန်းမာရေးလူသားအဖွဲ့တွေနဲ့ရှမ်းလူခွင့်အဖွဲ့ပါတဲ့ရှမ်းလူငယ်အရပ်ဖတ်အဖွဲ့၉ကွက်ပေါင်းပြီးတော့ကြေညာချက်ထုတ်ပြန်ခဲ့တာပါ။ပြီးခဲ့တဲ့2ရက်အတွင်းစစ်တပ်ရဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေကြောင့်ရှမ်းပြည်တောင်ပိုင်းကဘန်ကောက်ဒုက္ခသည်စခန်းမှာကလင်းငယ်၈ယောက်နဲ့အမျိုးသမီး၂ယောက်ရှမ်းပြည်မြောက်ပိုင်းနန်းခမ်းမြို့မှာကလေးငယ်3ယောက်၊တက်ကြီး1ယောက်၊ကိုဝင်ဆောင်1ယောက်၊နောင်ချိုမြို့နယ်မှာကလေးငယ်1ယောက်၊စုစုပေါင်း22ယောက်သေဆုံးပြီးတော့ဒဏ်ရာရသူပျောက်ဆုံးနေသူစုစုပေါင်း30ရှိတယ်လို့စစ်ရဲနဲ့တကွထုတ်ပြန်ခဲ့ပါတယ်။အရသာပြည်သူတွေသေဆုံးအောင်စစ်ကောင်စီကတမင်ရည်ရွယ်ချက်ရှိရှိတိုက်ခိုက်နေတာလို့လည်းရှမ်းလူငယ်တွေကထောက်ပြထားပါတယ်။ရှမ်းတော်လှန်ရေးအဖွဲ့တွေနိုင်ငံရေးအဖွဲ့တွေအနေနဲ့ပြည်သူတွေကိုကာကွယ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်။တော်လှန်ရေးအဖွဲ့အနေနဲ့ဒီအရသာပြည်သူတွေနဲ့ရောနှောနေထိုင်တာမျိုးမလုပ်ဖို့ကိုလည်းဒီကြေညာချက်ထဲမှာမေတ္တာရပ်ခံထားပါတယ်။ဒီချိန်ထဲမှာပဲနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တာတွေမလုပ်ဘဲစစ်ကောင်စီကိုအမြန်ဆုံးအရေးယူနိုင်ရေးဆောင်ရွက်ပေးဖို့အတွက်လည်းရှမ်းလူငယ်၉ဘွဲ့ကစုပေါင်းတောင်းဆိုထားပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရှမ်းပြည်နယ်နဲ့ကယားပြည်နယ်တွေကိုသွားခဲ့ပြီးရပ်ပိုင်းကြမှာပဲခုလိုလေကြောင်းတိုက်ခိုက်မှုတွေကိုစစ်တပ်ကလုပ်ခဲ့တာပါ။ညဘက်အိတ်ချိန်ကလင်းငယ်အများစုတည်ဆုံခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။